ပရတိန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်စွာမင်းကိုတနင်္လာနေ့မှာပရတိန်နိုင်ငံသားရေးဌာနကစင်ခေါ်ပြီးဆန္ဒပြပွဲတွေမှာလူသေဆုံးထိခိုက်ဒဏ်ရာရရှိတဲ့အဖြစ်လုံခြုံရေးအဖွဲ့တွေကအင်အားသုံးနေတာကိုရှုတ်ချခဲ့တယ်လို့ဒီလောက်ရက်တွေရပ်ဖို့လည်းပြောဆိုခဲ့ပါတယ်။ ပရတိန်ဆိုင်ရာမြန်မာသံအမတ်ကြီးကိုအခုဖေဖော်ဝါရီလအတွင်းဗြိတိန်ကဒုတိယအကြိမ်စင်ခေါ်မှုလည်းဖြစ်ပါတယ်။ငင်းကြဲစွာဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေရဲ့တုံ့ပြန်ကင်တွယ်ပုံကိုဗြိတိန်ရဲ့အာရှဆိုင်ရာဝန်ကြီးနိုင်ဂျဲအဒမ်စ်ကရှုတ်ချခဲ့တယ်လို့လူသေဆုံးပြီးအပြင်းထန်ထိခိုက်ဒဏ်ရာရရှိတဲ့အင်အားသုံးဖြိုခွင်းမှုတွေကိုရပ်ဆိုင်းရမယ်လို့လည်းမြန် င်အယက်သားတွေကိုတရားမဲ့ဖမ်းဆီးမှုတွေကိုလည်းဝန်ကြီးအဒမ်စ်ကကန့်ကွက်ရှုတ်ချပြီးဖမ်းထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုငြိမ်းချမ်းစွာပြန်လည်ကျင့်သုံးဖို့လည်းတိုက်တွန်းခဲ့ပါတယ်။ငြိမ်းချမ်းစွာဆန္ဒပြပွဲတွေအပေါ်အကြမ်းဖက်ကင်တွယ်မှုတွေအတွက်စစ်တပ်ဘက်ကတာဝန်ယူတာဝန်ခံစေရေးအတွက်နိုင်ငံတကာမိတ်ဖက်တွေနဲ့ဗြိတိန်ကဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့လည်းပြောဆိုထားပါတယ်ရှင်။